င်္ဂလာညနေခင်းပါရှင်2019ခုနှစ်ဧပြီလ9ရက်အင်္ဂါနေ့ညနေပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ9ဒိုမီတာ18 19နဲ့ 25 တို့ကနေနားဆင်နိုင်ပါတယ်ရှင်ကျမခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုမိတ်သန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအမေရိကန်ရှိနေကျဝီလျံဘောကိုအောက်လွတ်တော်ပြည်သူ့ငွေစင်ကော်ပိုရိတ်ကဒီကနေ့မေးမြန်းဖို့ရှိပါတယ်။အစ္စရေးနိုင်ငံမှာလွတ်တော်ယူကောက်ပွဲတွေကျင်းပနေပြီးလက်ရှိဝန်ကြီးချုပ်နဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းတို့ကြားအကြိတ်နဲ့ဖြစ်နေပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်ယာစုံတပ်ဖွဲ့တွေကနိုင်ငံနယ်စပ်ကြားမှာအကြမ်းဖက်သမားတွေကိုနှိမ်နှင်းသွားမယ်လို့အသီးသီးပြောကြပါတယ်။ဒီသတင်းတွေနဲ့ဒီတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနေခင်းနှာစင်ရမယ့်သတင်းလွှာတွေထဲမှာတော့ကချင်စစ်ဘေးရှောင်ဒုက္ခသည်တွေနေရက်ကိုစိတ်ချလက်ချပြန်နိုင်ရေးဘလို့အကြောင်းချက်တွေပေါ်မူတည်နေပါသလဲ။
ဘာမှတကယ်လို့မရဘူးဒါပေမဲ့အခုဒီအပေလကုံရင်အပြစ်ခတ်ရစရဲပေါ်မှာလည်းမူတည်မှာပဲဆက်လက်ပြီးမှတိုက်ပွဲတွေဖြစ်နေတော့လည်းလည်းပြန်ကြောက်မယ
်ကချင်နှစ်ချင်းခရိယံအသင်း KBC ဥက္ကဋ္ဌရဲ့ပြောကြားချက်နဲ့တူနှာစင်ကြရမှာပါတခါထိုင်းနိုင်ငံမှာနေခွင့်ရထားတဲ့မြန်မာနယ်ဘွားလာဟုတိုင်းရင်းသားနှစ်ယောက်ကိုတော်မီရှုမှုခွင့်ပြုချက်မရပဲအမဲလိုက်မှုတွေနဲ့ဖမ်းဆီးအမှုဖွင့်ထားပါတယ်စားတဲ့သတင်းလွှာတွေနဲ့တူရန်ကုန်တချံအတွက်ပြင်ဆင်နေကြပုံတွေနဲ့တချံတေးလက်ဆောင်တစ်ပုဒ်ကိုလည်းနောက်ပိုင်းမှာနှာစင်ရပါမယ်အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအီတန်စင်တို့ပြောပြပါမယ်ရှင်
အမေရိကန်ပြည်တော်စုရှိနေကျဝီလျံဘာဟာအောက်လွတ်တော်ပြည်သူ့ငွေစင်ကော်မတီမှမေးမြန်းချက်တွေကိုဒီကနေ့ဖြေဆိုဖို့ရှိပြီး2016သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်ခဲ့တဲ့အပေါ်အထူးဆောင်ရမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစဉ်ကစားနဲ့ပတ်သက်တဲ့မေးခွန်းတွေမေးတာကိုလည်းကြုံရနိုင်ခြေရှိတယ်လို့ခန့်မှန်းထားကြပါတယ်။ဒီကြားနာပွဲရဲ့ရည်ရွယ်ချက်ကမစ္စတာမူလာရဲ့အစဉ်ကစားနဲ့မဆိုင်ဘဲမစ္စတာဘာရဲ့ကြိုတင်ထုတ်ပြန်ချက်ထဲမှာလည်းအစဉ်ကစားနဲ့ပတ်သက်လို့ဖော်ပြထားတာမပါပါဘူး။ကြားနာပွဲရဲ့အဓိကအကြောင်းအရာကတော့လာမယ့်အောက်တိုဘာလမှာစတင်မယ့်ဗန်ဒါနှစ်အသစ်မှာတရားရေးဌာနအတွက်အဆိုပြုတင်ပြထားတဲ့ဗန်ဒါငွေရထားချက်ကိစ္စပါ။နောက်ကျင်းပမဲ့ယူကော့ပွဲတွေမှာပြည်ပကဝင်ပြီးဆွတ်ဖက်တာမျိုးကနေကောက်ခဲ့ဖို့တရားရေးဌာနရဲ့လူဆောင်ချက်တွေကိုတော့ရှေ့နေချုပ်ဘာကသူ့ကြိုတင်ထုတ်ပြန်ချက်ထဲမှာဖော်ပြထားပြီးယူကော့ပွဲတွေအနှောက်အယှက်ကင်းရေးဟာတရားရေးဌာနရဲ့အဓိကကိစ္စရပ်တစ်ခုဖြစ်တယ်လို့ပြောထားပါတယ်။ပြည်ပကဘယ်လိုဆွတ်ဖက်မှုမျိုးကိုမဆိုကျွန်တော်တို့နိုင်ငံအနေနဲ့အပြင်းထန်ဆုံးတုံ့ပြန်ရမယ်လို့ကျွန်တော်ယုံကြည်ပါတယ်။ယူကော့ပွဲဆိုင်ရာအခြေခံစောင့်အုံတွေကိုအပြည့်အဝအကောက်အွယ်ပေးဖို့ပြည်내အဆင့်လို့ဖော်ကံပဲ့တွေနဲ့လက်တွဲလှုပ်ဆောင်သွားရပါမယ်လို့ထုတ်ပြန်ချက်ထဲမှာရှေ့နေချုပ်ဘာကပြောထားပါတယ်
။ Trump အစိုးရရဲ့လူဝင်မှုကြီးကြပ်ရေးနဲ့နေဆက်ရေးရမှုဝါဒတွေကိုကြီးကြပ်ခဲ့သူ American ပြည်အောင်စုအမိမြေလုံခြုံရေးဝန်ကြီး Kirsten Nielsen ကိုဒီသတင်းပတ်မှာယာတုကနေနှုတ်ထွက်မှာဖြစ်တာကြောင့် Trump အစိုးရအဖွဲ့တွေကယာတုအကြီးဆုံးနဲ့ဩစာအလွှမ်းမိုးနိုင်ဆုံးနေရာတစ်ခုလက်လက်သွားမှာဖြစ်ပါတယ်။အကောက်ခွန်ဌာနအကြီးကဲ Kevin McAleen ကအမိမြေလုံခြုံရေးယာယီဝန်ကြီးဖြစ်တာဝန်ထမ်းဆောင်မဲ့အကြောင်းထောက်ကပြောပါရယ်။ဒါဟာအမိမြေလုံခြုံရေးဌာနအတွင်းမှာခေါင်းဆောင်ယာတုအပြောင်းအလဲတွေကတခုဖြစ်ပြီးတော့တချို့ဝန်ထမ်းတွေလည်းဒီရဲ့ပိုင်းမှာယာတုကလည်းနှုတ်ထွက်ကြပါရယ်။ American အထူးလုံခြုံရေးအကြီးအကဲ Randolph Tex Ellis အယာတုကနေပြီးတော့နှုတ်ထွက်မဲ့အကြောင်းကိုလည်းအင်ပီရိုကတင်လာနေတဲ့ကောင်ကကြီးညာခဲ့တာပါ။လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဦးစီးဌာန ICE ရဲ့ညွှန်ကြားရေးမှူးဖြစ်ခန့်အပ်ဖို့ Ronald Video လို့ကိုသမ္မတ Trump ကထောက်ခံထားခဲ့ပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်တုန်းကတော့သူ့ထောက်ခံချက်ကိုပြန်ရုပ်သိမ်းလိုက်တဲ့အကြောင်း Trump ကကြေညာပါတယ်။လူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲ L. Francis Cisna ကလည်းမကြာခင်မှာယာတုကနေနှုတ်ထွက်မဲ့အကြောင်း New York Times သတင်းစာမှာတင်လာနေတဲ့ကောင်ဖော်ပြထားပေမဲ့လည်းဒါကိုအင်ပီရိုကရောလူဝင်မှုကြီးကြပ်ရေးဌာနကပါအတည်ပြုထားတာတော့မရှိသေးပါဘူး။
အစ္စရေးနိုင်ငံမှာဒီကနေ့လွတ်တော်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေမဲပေးနေကြပါပြီ။ဒီရွေးကောက်ပွဲမှာအဓိကရှင်ပြိုင်နေကြရတာကတော့လက်ရှိဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုဦးဆောင်တဲ့ပါတီနဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းဘန်နီဂန့်စ်ဦးဆောင်တဲ့ပါတီတို့ဖြစ်ပါတယ်။မဲပေးပွဲမတိုင်ခင်ကောက်ယူတဲ့လူလူစစ်တမ်းတွေမှာတော့မစ္စတာနေတန်ယာဟုရဲ့လီကွတ်ပါတီနဲ့မစ္စတာဂန့်စ်ရဲ့ဘလူးအန်ဝိုက်ပါတီတို့ဟာလွတ်တော်အမတ်120ရှိတဲ့ခနက်ဆက်အစ္စရေးလွတ်တော်မှာတူညီတဲ့အမတ်အရေးအတွက်ရတာကိုပြထားပါတယ်။အဲ့ဒီအတိုင်းသာဖြစ်မယ်ဆိုရင်အသက်69နှစ်အရွယ်မစ္စတာနေတန်ယာဟုဟာသူ့ရဲ့မဟာမိတ်ပါတီတွေနဲ့ပေါင်းပြီးညွန်ပေါင်းဖွဲ့ပြီးတော့တက်တန်း5ကြိမ်မြောက်ဝန်ကြီးချုပ်ဖြစ်လာဖွယ်ရှိနေပါတယ်။အနိုင်ရမယ်ဆိုရင်တော့အစ္စရေးရဲ့တက်တန်းအရှည်ဆုံးဝန်ကြီးချုပ်ဖြစ်လာဖွယ်ရှိပြီးနိုင်ငံတည်ထောင်သူဒေးဗစ်ဘန်ဂူရီယန်ထက်တောင်မှဝန်ကြီးချုပ်တက်တန်းကျော်သွားမှာပါ။ဒါပေမဲ့လည်းမစ္စတာနေတန်ယာဟုဟာရာဇဝတ်ကြောင်းဆိုင်ရာစုံစမ်းစစ်ဆေးမှုနဲ့လက်ရှိရင်ဆိုင်နေရပါတယ်။အစ္စရေးရှိနေချုပ်ကမစ္စတာနေတန်ယာဟုကိုလက်စားမှုလိန်လယ်မှုယုံကြည်မှုပေါ်ချိုးဖောက်မှုဆိုင်ရာဆွဲချက်တွေနဲ့တရားစွဲဆိုဖို့စီစဉ်ထားတယ်လို့ပြောထားပါတယ်။
ဒီပြားနိုင်ငံမှာဖြစ်နေတဲ့ပြည်ခါတွေကိုစီးရပြင်ရှေ့ရမှာမဟုတ်တဲ့အတွက်နိုင်ငံရေးပါတီယူနီနဲ့နိုင်ငံရေးအရာသာအဖြစ်ရှာနိုင်ဖို့အတွက်အမြန်ဆုံးဆွေးနွေးကြဖို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကတောင်းဆိုလိုက်ပါတယ်။နိုင်ငံရေးဆွေးနွေးမှုတွေစတင်ဖို့ကုလသမဂ္ဂအနေနဲ့ကူညီပေးသွားမယ်လို့လည်းတွင်မှုချုပ်ရဲ့တင်းလာနေနောက်ပိုင်းကကြေညာကြမှာကန့်လန့်ထ ဆွာပိတ်ထားခဲ့ပါတယ်။လေပြားမျိုးသားစစ်တပ်အကြီးအကဲဘိုဂျိုဂျီဟာဖ်တာရဲ့လောက်ရက်ကအာနာသိမ်းမှုကျူးပန်းတာလို့ကုလသမဂ္ဂထောက်ခံပေးထားတဲ့လေပြားဝင်ကြီးချုပ်ဖိုင်ယပ်ဆာရက်ကပြောဆိုထားပါတယ်။နှစ်ဖက်အပြန်အလှန်တိုက်ခိုက်တာတွေဖြစ်လာနိုင်တဲ့အတွက်ကုလသမဂ္ဂကသူ့ရဲ့တပ်ဖွဲ့တွေကိုထရီပိုလီမြို့ကနေပြီးတော့ရုတ်သိမ်းခဲ့ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေအင်္ဂါညနေဘက်သတင်းတွေကိုဓာတ်ရိုက်ဆက်လက်ပြောပြနေပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနယ်စပ်မြေလျှောက်လှုပ်ရှားနေတဲ့အကြမ်းဖက်သမားတွေနဲ့အကြမ်းဖက်အုပ်စုတွေကိုမြန်မာနိုင်ငံကအမြင့်ပြတ်တုတ်တင်ရှင်းလင်းသွားမယ်လို့ပြောပါရယ်ဘင်္ဂလားဒေ့ရှ်ဘက်ကလည်းဘယ်လိုအကြမ်းဖက်အုပ်စုမျိုးကိုမဆိုတခြားဘယ်နိုင်ငံကိုမဆိုစန့်ကျင်တိုက်ခိုက်ဖို့အတွက်သူတို့နယ်မြေကိုအုံချောက်ခွင့်ပြုမှာမဟုတ်ဘူးလို့ပြောပါရယ်ဧပြီလ10ရက်နေ့ကနေပြီးတော့မှကျင်းပတဲ့နိုင်ငံနေကြားဆောင်တပ်ဖွဲ့တွေကြားအဆင့်မြင့်အရာရှိကြီးတွေစီဝေးပြီးဒီကနေ့ရက်စွဲနဲ့ပူးတွဲသတင်းထုတ်ပြန်ချက်ထဲမှာအဲ့လိုဖော်ပြထားတာပါအကြမ်းဖက်သမားတွေနဲ့အကြမ်းဖက်အုပ်စုတွေဟာဘယ်သူဘဝဆိုတာကိုတော့ထုတ်ပြန်ချက်ထဲမှာအတိအကျဖော်ပြမထားပါဘူးဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံနယ်စပ်ကြားမှာတော့အာစာလို့ခေါ်တဲ့အကြံဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့အဖွဲ့နဲ့ AA ရခိုင်လူမျိုးစုတဲ့နိုင်ငံအဖွဲ့တို့လှူရှားတာတွေရှိတယ်လို့အစိုးရဘက်ကပြောထားတာတွေရှိပါတယ်။ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ဖွဲ့အနေနဲ့နယ်စပ်ဒေသတစ်လျှောက်တက်ကြွနှိုးကြားစွာစစ်ဆေးကြမ်းမှတ်သွားမှာဖြစ်ပြီးအကြံဖက်သမားတွေဖက်တန်းဝင်ရောက်လာတဲ့တဲ့ရင်အချက်လက်လက်ခံရရှိရင်တားဆီးပိတ်ဆို့ရှာဖွေသွားမယ်လို့လည်းဖော်ပြထားပါတယ်။နယ်စပ်ဒေသတွေမှာတာဝန်ထမ်းဆောင်နေတဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေအပေါ်ပြစ်ခတ်တိုက်ခိုက်တာမျိုးဖြစ်လာတဲ့ဆိုရင်အကြောင်းရင်းမှန်ဖော်ထုတ်ဖို့အတွက်အရေးပေါ်အစည်းအဝေးတွေလုပ်သွားမယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံရဲ့နယ်စပ်ဘင်္ဂလားဒေ့ရှ်တောင်ဘက်ခြမ်းကစိတ်မာတင်ကျွန်းပေါ်ကိုလက်နက်ခဲယမ်းအပြည့်စုံနဲ့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ဖွဲ့ဝင်အတော်များများကိုဘင်္ဂလားဒေ့ရှ်ဘက်ကတနင်္ဂနွေနေ့မှာလွှတ်လိုက်ပြီးတဲ့နောက်တနင်္လာနေ့မှာနယ်ကြားဆောင်တပ်ဖွဲ့တွေကြားအစည်းအဝေးလုပ်တာပါ။အစည်းအဝေးအတွင်းဆွေးနွေးတဲ့အထက်မှာအဲ့လိုတပ်ဖွဲ့တွေလွှတ်တဲ့ကိစ္စပါသလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။စိတ်မာတင်ကျွန်းဟာဘင်္ဂလားဒေ့ရှ်ပိုင်းဖြစ်ပြီးဒီကျွန်းနဲ့ပတ်သက်လို့နှစ်နိုင်ငံကြားတန်တမာရေးတင်မှတ်မှုတွေဖြစ်ထားမှုပါတဲ့။
ဘင်္ဂလားဒေ့ရှ်လက်ရာဆွေးရင်အစွန်ရောက်ရာနေချီတို့ဟာဒီကနေ့မှလည်းနဲ့ခြားကြပါမယ်။ဒါဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာ1998ခုနှစ်နောက်ပိုင်းအကြီးကျယ်ဆုံးလက်နဲ့ခြားမှုလေးဖြစ်ပါတယ်။စစ်သွေးကြွအယောက်600ကျော်ဟာသူတို့ရဲ့လက်လုပ်သဏ္ဍာန်တွေနဲ့လက်နက်တွေကိုဘင်္ဂလားဒေ့ရှ်ပြည်ရဲ့ဝင်ကြီးနဲ့ရဲရာရှိတွေစီကိုတရားဝင်ပေးအပ်မဲ့ခံတာကိုအာကစားကွင်းတစ်ခုမှာကျင်းပမဲ့အကြောင်းထောက်ရှိသူတွေကပြောပါတယ်။စစ်သွေးကြွရဲ့အနေနဲ့လူမှုအတိုင်းဝိုင်းတွေမှာပြန်ပြီးတော့ဝင်ဆက်နိုင်ဖို့အစိုးရအနေနဲ့ကူညီပေးသွားမယ့်အကြောင်းမတည်ငြိမ်နိုင်သေးတဲ့ဘင်္ဂလားဒေ့ရှ်အနောက်မြောက်ပိုင်းဖပ်နာပြည်နယ်ရဲမှူးရှေ့ခ်ရာဖီကယ်အစ္စလာမ်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်အနောက်ပိုင်းဒေသတွေမှာပြစ်ပခါတွေဖြစ်ပွားနေတာ1980ပြည့်နှစ်ခရဲကပါ။ကွန်မြူနတီပါတီကိုထောက်ခံသူတွေနဲ့တိုင်းဒေသလက်နက်ကိုင်တွေကအစိုးရကိုစန့်ကျင်မှုလိုမျိုးလေယာဆွေရင်လှုပ်ရှားမှုတွေလည်းလက်တလောဖြစ်ပွားခဲ့တာပါဘင်္ဂလားဒေ့ရှ်အစိုးရကတော့ဒီလူတွေကိုအစွန်ရောက်တွေ့လို့သတ်မှတ်ထားပြီးတော့နိုင်ငံရေးသမားတွေသတင်းတောက်တွေကိုကြံစီတပ်ဖြတ်မှုအတွက်ပြစ်တင်ထားတယ်လို့လက်နက်ကိုင်တပ်ဖွဲ့တွေနဲ့ရဲတွေကိုတည်စီအောင်တိုက်ခိုက်မှုတွေဟာလည်းသူတို့ရဲ့လက်ချက်လို့သတ်မှတ်ထားပါတယ်1998ခုနှစ်တုန်းကတော့မြန်မာနေဆက်စစ်တကောင်တောင်ပေါ်ကထောင်ထဲကြီးတဲ့တိုင်းဒေသလက်နက်ကိုင်တွေကဘင်္ဂလားဒေ့ရှ်အစိုးရနဲ့ငင်းကြဲသဘောတူညီချက်ရယူခဲ့တာဖြစ်ပါတယ်
ဟောင်ကောင်မှာ2014ခုနှစ်ကဖြစ်ခဲ့တဲ့ထီးလှုပ်ရှားမှုဒီမိုကရေစီရေးဆန္ဒပြပွဲကြီးတွေရဲ့ခေါင်းဆောင်၃ဦးကိုဒီကနေ့ပြစ်ဒဏ်ဆင်လိုက်ပါတယ်။ဘယ်နီတိုင်းချန်ကင်းမန်နဲ့ဘုန်းတော်ကြီးချူယူမင်းတို့ကိုအများပြည်သူအနောက်ဆက်ဖြစ်အောင်ကြံစီမှုဆန်ရဆွဲချက်တွေအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ပါတယ်။ဘယ်နီတိုင်းနဲ့ချန်ကင်းမန်တို့နှစ်ဦးကတော့အများပြည်သူအနောက်ဆက်ဖြစ်အောင်တခြားလူတွေကကျူးလွန်စေဖို့အားပေးအမြောက်လုပ်မှုဆန်ရဆွဲချက်နဲ့ပါအပြစ်ရှိကြောင်းဆုံးဖြတ်ပါတယ်။သူတို့၃ဦးဟာဟောင်ကောင်မြို့လယ်ကိုတင်ပိုက်ကြလို့ဆိုရမယ်။Occupy Central ဆိုတဲ့လှုပ်ရှားမှုကို2023ခုနှစ်မှာဦးဆောင်ခဲ့ကြတာပါ။အဲဒီကနေတဆင့်2024ခုနှစ်မှာကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးဟောင်ကောင်ရဲ့အဓိကကျတဲ့နေရာတွေ89ရက်ကြာပိတ်ဆို့သွားခဲ့ပါတယ်။လက်ရှိလွတ်တော်အမတ်တွေနဲ့လွတ်တော်အမတ်ဟောင်းတွေအပါအဝင်ထိလှုပ်ရှားမှုတက်ကြွလှုပ်ရှားသူတခြား6ဦးလည်းပြစ်ဒဏ်စီရင်ခံရသူတွေထဲမှာပါပါတယ်။ထိကိုလည်းလူစဲဆိုရမယ်။ Umbrella 9 လို့ ခေါ် ဆို ကြ သူ တို့ 6 ဦး တည်း က တယောက် ချင်း စီ ဟာ ထောင် တန် နှစ် ရှည် ချမှတ် ခံ ရ နိုင် တဲ့ ဆွဲ ချက် တွေ နဲ့ ရင် ဆိုင် နေ ရ တာ ပါ
Brexit လို့ ခေါ် တဲ့ EU ဥရောပ သမဂ္ဂ က နေ ပြည်တွင် နှုတ် ထွက် မဲ့ အစီအစဉ် ကို နောက် ရက် ဆုပ် ရ မဲ့ ဥပဒေ ကို ပြည်တွင် လွှတ် တော် မှာ တင်းလာ နေ နောက် မှာ တော့ အတည်ပြု လိုက် ပါ တယ် EU ခေါင်းဆောင် တွေ နဲ့ ပြည်တွင် ကြား သဘော တူညီ ချက် တစုံ တစ်ခု မရ ပဲ နဲ့ ပြည်တွင် နှုတ် ထွက် မဲ့ အစား အခု လို့ ရက် နောက် ဆုပ် ဖို့ ပြည်တွင် လွှတ် တော် က ဥပဒေ ချမှတ် လိုက် တာ ပါ EU နဲ့ ပြည်တွင် အစိုးရ ကြား သဘော တူ ထား တဲ့ နှုတ် ထွက် ရေး ဆိုင် ရာ သဘော တူညီ ချက် တွေ ကို ပြည်တွင် ဝန်ကြီးချုပ် ထရီဆာ မေ က လွှတ် တော် ကို 2 ချိန် တင် သွင်း ခဲ့ ပြီ မလဲ 2 ချိန် စလုံး မှာ ထောက် ခံ မှု မရ ခဲ့ တာ ကြောင့် အခု လို့ ရှေ့ မတော်တာ နောက်မဆုပ်တာ Brexit အခြေအနေ ရောက် နေရပါ ပြည်တွင် နှုတ် ထွက် မဲ့ ရက် ကို နောက်ဆုပ်ဖို့ ဝန်ကြီးချုပ် မေ က အရင် ကတည်းက တောင်း ဆို ထား ခဲ့ ပြီး ပါပြီ ပြည်တွင် မတ် တွေ က Brexit အရေး ပြည်တွင် အစိုးရ ရဲ့ ကိုင်တွယ် ပုံ ကို အယုံကြည် မရှိ တော့ တဲ့ အတွက် ဒီ ဥပဒေ အတည် ပြု ဖို့ အများစု က ထောက် ခံ ခဲ့ ကြ ရ လဲ ဖြစ် ပါတယ်
ထိုင်း နိုင်ငံ မှာ ဂျာမန် ကဘာ လက်ရှိ တဲ့ တူ ဦး ကို မရင်း ချင်း တပ်ဖြတ် မှု နဲ့ ထိုင်း နိုင်ငံ သား အမှိုက် ကောက် သူ တူ ဦး ကို ထိုင်း ရဲ့ တပ်ဖွဲ့ က ဖမ်းဆီး လိုက် တယ် လို့ အာနာဘိုင် တွေ က ဒီကနေ့ ပြော ပါတယ် အသက် 28 နှစ် ရွယ် ဂျာမန် နိုင်ငံ သူ ကဘာ လက်ရှိ တဲ့ ရဲ့ အလောင်း ကို ထိုင်း ပင်လယ်ကွေး က ရှုခင်း ကောက် နဲ့ ခိုးစီချမ်း ကျွန်း မှာ တရွေ 6 တွေ ကြောက်တုံး ကြောက်ခဲ တွေ နဲ့ ဖုံးကွယ် ပြီး မြှုပ် ထား တာ ကို တနင်္ဂနွေ လွန်နေ က တွေ့ ခဲ့ တာ ဖြစ် ပါတယ် သူ ရဲ့ မျက်နှာ နဲ့ ဦးခေါင်း တို့ မှာ အပြင်း အထန် ရိုက် နှက် ခံ ထား ရ တယ် လို့ ရတပ်ဖွဲ့ ပြော ခွင့် ရ ခရစ်စနာ ပတ္တနာ ချရုံး က ထုတ် ပြန် ချက် တစ် ခု မှာ ပြော ထား ပါတယ် လူသားမှု တန်လျာ နဲ့ ဖမ်းဆီး ထား သူ ဟာ အသက် 23 နှစ် အရွယ် ရနာကွန် ရုံရုံ ဖြစ် တယ် လို့ လည်း ဆို ပါတယ် ဂျာမန် မျိုးသမီး ဟာ မလ 23 ရက်နေ့ က ထိုင်း နိုင်ငံ ကို ရောက် လာ တာ ဖြစ် ပြီး အခင် ပြည်ရာ အနီး မှာ ထိုင်း နိုင်ငံ သား က တွေ့ ပြီးတော့ မရင် ချင်း ခဲ့ တဲ့ အဲဒီနောက် ရဲဟု သွား တိုင် မှာ ကြောက်တဲ့ အတွက် နထင် နဲ့ မျက်နှာ ကို ကြောက်တုံး နဲ့ ထုပ်ပြီး ရိုက် တက် ခဲ့ တယ် လို့ ရတပ်ဖွဲ့ ပြောခွင့် ရ က ပြော ပါတယ် သူ ဟာ ပြစ်မှု မကျူး လူငယ် မွေးအစေ သုံးဆွဲ ထား တယ် လို့ ဝန်ခံ တဲ့ အကြောင်း ရဲ ပြောခွင့် ရ အတနာခွန် က AFP သတင်း ဌာန ကို ပြော ပါတယ် အခင် ပြည်ပြီ နိုင် နိုင်ငံ ရဲ့ အကြမ်း မှာ မရင် လူသားမှု ကျူး လွန်သူ လို့ တန်းရရှိ သူ ကို သူ့ နေ အိမ် မှာ သွေး စွန်း နေ တဲ့ အင်ဂျင် နဲ့ ပေါင်း ပြီး ဝှက် ထား လေ တာ တွေ့ ရ ပြီးတော့ ဖမ်းဆီး လိုက် တယ် လို့ ထိုင်း ရတပ်ဖွဲ့ က ပြော ပါတယ်
ငါနဲ့ ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကြော့ကြော့သိန်းနဲ့မတ်ဤတန့်စင်တို့ပြောပြပေးသွားကြတာပါရှင်အခုသတင်းလွှာတွေစက်တိုက်နားဆင်ရပါမယ်ကချင်စစ်ဆောင်တွေနေရပြန်ရေးဟာမကြခင်ရောက်လာတော့မဲ့မဟာဒကြံအပြီး NRPC နဲ့ KIA တို့ရဲ့ဆွေးနွေးပွဲပေါ်မှာမူတည်နေတဲ့အကြောင်းကချင်ငင်းချမ်းရေးအကျိုးဆောင်ကပြောပါတယ်ကချင်နှစ်ချင်းခရိယံအတင်း KBC ကလည်းအလားတူခံမှန်းထားပြီးစစ်ဆောင်တွေနေရပြန်ရေးဟာတပ်မတော်ရဲ့အပြစ်ရဲ့ကြေညာချက်ကုံဆုံးပြီးတဲ့နောက်တိုက်ပွဲတွေပြန်ဖြစ်ခြင်းမဖြစ်ခြင်းအပေါ်မှာလည်းမူတည်နိုင်တဲ့အကြောင်းသုံးသပ်ထားပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့2018ခုနှစ်ဒီဇင်ဘာလမှာတပ်မတော်ကလေးလာတာစီးရေလှုပ်ရှားတာတွေရက်ဆိုင်ကြောင်းကြေညာပြီးတဲ့နောက်မှာကချင်စစ်ဆောင်တွေနေရပြန်ရေးအတွက်အစိုးရရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO အကြားမှာဆွေးနွေးတာတွေစတင်ခဲ့တာပါလောလောဆယ်စစ်ဆောင်တွေနေရပြန်ရေးဟာ ABLA နောက်ဆုံးပတ်မှာတွေ့ဆုံမဲ့ဆွေးနွေးပွဲမှာဆုံးဖြတ်နိုင်ပွဲရှိကြောင်းကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥအင်ရှန်ဆန်အောင်ကပြောပါတယ
်ဆွေးနွေးပွဲကျမှပဲအသိရမှာပါခင်ဗျငါကတော့ဒီ ABLA ဆန်းမှာတစ်ခေါက် ABLA ကုန်ပိုင်းမှာတစ်ခေါက်ဆွေးနွေးပွဲတွေလုပ်ပြီးမှအဲ့ပြန်လည်ရေးတစ်ခါလေးလုပ်မယ်ဆိုတဲ့ဟာကဒီလာဆန်းပိုင်းမှာကဒီအစိုးရဘက်ကအစီအအတွင်းရင်းမှုဖြစ်တဲ့သူကနိုင်ငံသားခီးစင်ရှိလို့ဆိုပြီးမှအစုပြုထားတဲ့ရက်ကိုသွားရွှေ့လိုက်တယ်ကကြံပြီးမှပေါ့နော်။တော့ဘုံပိုင်းပေါ့ဦးကျင်းမှအဲ့မှောင်တက်မှသွားသဘောတူချက်တွေရကြမှာ
။ကချင်စစ်ဆောင်တွေရေးဆောင်ရွက်နေတဲ့ကချင်နှစ်ချင်းခရိယံအတင် KBC အနေနဲ့လည်းစစ်ဆောင်တွေပြန်လာရေးအတွက်ဒီလအတွင်းမှာ NRPC နဲ့ဆွေးနွေးဖို့ရှိကြောင်း KBC ရဲ့ဥက္ကဋ္ဌဒေါက်တာကလပ်ဆန်ဆွန်ကပြောပါတယ်။
ကျွန်တော် NRPC နဲ့တခုတ်တွေ့အောင်ပါအဲအဲအဲမှာပဲဖြည့်ပြီးတော့မယ်ကျွန်တော်တို့အခု appointment တော့ယူနေတယ်ဘယ်တော့ဖြစ်မလဲတော့မသိဘူးဒီလမကုန်ခင်တော့ကျွန်တော်တို့ခံမှန်းထားတာပဲ
စစ်ဆောင်တွေနေရပြန်ရေးဟာတမ်ရော်ရဲ့အပြည့်ရကာလကုံဆုံးပြီးတဲ့နောက်တိုက်ပွဲတွေဖြစ်မဖြစ်အပေါ်မှာမူတည်နိုင်ကြောင်းလဲသူကသုံးသပ်ထားပါတယ
်ဟိုဘာမှတပြောလို့တော့မရဘူးဒါပေမဲ့အခုဒီအပြည့်လကုံရင်ဒီအပြစ်ခက်ရစရဲပေါ်မှာလဲမူတည်မှာပဲဆက်လက်ပြီးမှဟိုတိုက်ပွဲတွေဖြစ်နေတော့လည်းပြန်ကြောက်မယ်ထင်တယ်မဖြစ်တော့ဟိုကျွန်တော်ဆက်လက်ဒီပြန်နေရပြန်ရင်ကိုဆက်လက်လုပ်သွားနိုင်တယ်အဲ့ဒါခုပဲဖြစ်နေ
ဒီနှစ်အစောပိုင်းမှာတော့ဝိုင်းမော်မြို့နယ်နမ်ဆယ်ရန်ကျေးရွာကစစ်ဆောင်မိသားစု20လောက်လူဦးရေ100ကျော်ဟာနေရပြန်လာခဲ့ကြပြီသူတို့တွေအတွက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်မပါခါကမိုင်းရှင်းလင်းတာတွေအပါအဝင်လိုအပ်တာတွေကူညီပေးခဲ့ပါတယ် ဒီလ၄ရက်နေ့ကတော့ဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းကကချင်စစ်ဆောင်တွေအတွက် KBC ကိုဒေါ်လာ3သိန်းလှူဒန်းခဲ့တယ်လို့စစ်ဆောင်တွေနေရပြန်ရင်လည်းငွေကြေးအပါအဝင်လိုအပ်တဲ့ကူညီမှုတွေကိုဆက်လက်ထောက်ပံ့ဖို့ရှိနေပါတယ်
ကိုမိုးစောပြပြသွားတာပါရှင်အခုထိုင်းနိုင်ငံထဲမှာမြန်မာနယ်ပွားလာဟုတိုင်းရင်းသားနှစ်ယောက်အဖမ်းခံရတဲ့အကြောင်းကိုပြောပြပါမယ်ထိုင်းနိုင်ငံမှာတောင်ပေါ်သားကတ်ရထားတဲ့မြန်မာနယ်ပွားလာဟုတိုင်းရင်းသားနှစ်ယောက်ကိုထိုင်းတပ်တော်ထိန်ရဲတပ်ဖွဲ့ကအပြန်အလှန်ဖိကတ်မှုဖြစ်ပြီးတဲ့နောက်ဧပြီလ6ရက်နေ့ကဖမ်းဆီးလိုက်တာပါသူတို့ကိုတစ်တော်မီရှုမှုခွင့်ပြုချက်မရဘဲအမဲလိုက်မှုတွေနဲ့အမှုဖွင့်အရေးယူသွားမှာဖြစ်တဲ့အကြောင်းတစ်တော်ထိန်ရဲအရာရှိတဦးကပြောပါတယ်ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ဒေသတခွင်မှာပြန့်လွင့်နေတဲ့မီးခိုးတွေကိုတားဆီးနိုင်ဖို့စရီလန်းနာနေရှင်နယ်ပတ်လို့ခေါ်တဲ့အမျိုးသားတစ်တော်အတွင်းမှာလက်ပတ်စစ်ဆေးနေကြတဲ့ထိုင်းတစ်တော်ထိန်းသိမ်းရေးအဖွဲ့နဲ့လာဟုတိုင်းရင်းသား2ဦးတို့ဟာအပြန်အလှန်ပြစ်ခတ်ခဲ့ကြတာပါလာဟုတိုင်းရင်းသား2ဦးတဲကတဦးကတော့ခြေထောက်ကိုထိမှန်ခဲ့ပြီးတဦးကတော့လက်မှတနက်ဒဏ်ရာတွေရခဲ့ပြီးတဲ့နောက်2ဦးစလုံးကိုဖမ်းဆီးနိုင်ခဲ့ပါတယ်တစ်တော်ထိန်းသိမ်းရေးအရာရှိနိုင်ဖုံဆက်ကတော့သတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ်တောင်ပေါ်တိုင်းရင်းသားတရားခဏဦးဟာတစ်တော်အတွင်းမှာအမဲလိုက်ဖို့အတွက်တစ်ပင်မှာလစ်စင်ထိုးနေတဲ့အချိန်မှာသူတို့ဟာကျွန်တော်တို့ဖွဲ့ကိုမြင်လာနဲ့အသာရကြီးအဖမ်းမခံပဲအမဲလိုက်တဲ့နယ်တင်နဲ့စပစ်ခဲ့တာပါဆိုပြီးပြောသွားပါတယ်တစ်တော်ထိန်းသိမ်းရေးအရာရှိပြောသွားတာကတော့အခုဖမ်းမိတဲ့တရားခဏဦးဟာတောကောင်တွေကိုအမဲလိုက်ရုံသာမကတောတွေကိုပါမီးရှို့ခဲ့ကြတယ်ဆိုပြီးဆွဆွဲခဲ့ပါတယ်သူတို့ကိုဖမ်းဆီးပြီးထိုင်းနိုင်ငံရဲ့ဥပဒေအတိုင်းအရေးယူသွားမယ်လို့လည်းဆိုပါတယ်တရားခဏ်ပြစ်ဆွဆွဲခံရသူနှစ်ဦးဟာချင်းမန်ခရိုင်မဲဆွေမြို့နယ်ထဲမှာနေထိုင်နေကြတဲ့ထိုင်းတောင်ပေါ်သားလက်မှတ်ရထားသူတွေဖြစ်ပါတယ်။မြန်မာနယ်ပွားရှမ်းတိုင်းရင်းသားမျိုးနွယ်စု33မျိုးထဲမှာလာဟုတိုင်းရင်းသားတွေလည်းပါဝင်ပါတယ်။တရုတ်မျိုးနယ်ကနေဆင်းသက်လာတဲ့လာဟုတိုင်းရင်းသားတွေဟာထိုင်းလာအိုကမ္ဘောဒီးယားနယ်စပ်တွေမှာလူရေတသိန်းကျော်လောက်ရှိပါတယ်ရှင်။
ဘရရှ်မြန်မာပြောင်းလဲရမယ်ဆိုတဲ့ကြေကြော်တာနဲ့လူလူရဲ့တခဲနဲ့ရွေးကောက်ခံခဲ့ရတဲ့ energy အစိုးရအာဏာရလာခဲ့တာအခုဧပြီလမှာဆိုရင်တော့3နှစ်တင်းတင်းပြည့်ပါပြီ3နှစ်တာအစိုးရရဲ့လုံဆောင်ချက်တွေနဲ့ပတ်သက်ပြီးတော့အခုလာမယ့်အင်္ဂါနေ့ညဒဟလီလိုက်အစည်းအဝေးမှာသုံးသပ်အကဲဖြတ်ကြရအောင်ပါဒါ့အပြင်ဒီ energy ပါတီနဲ့ပတ်သက်လို့လူလူရဲ့မျှော်လင့်ချက်လူလူရဲ့ထောက်ခံချက်အရင်ကတည်းကဆိုရင်ပိုပြီးတော့အားကောင်းလာသလားကြာဆင်းလာသလားသရရှင်တွေရဲ့အမြင်ကိုလည်းသိကြပါမယ်ပါဝင်စင်းတွေမိမြလူသူတွေ VOA မြန်မာပိုင်းထံကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိကွန်းကိုစာလိုက်ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က12923829954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်စင်းတွေမိမြန်ကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
VOA American တန်ရက်ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အင်္ဂါညဓာတ်ရိုက်လေးလိုင်းဒီကနေ့ညပိုင်းမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 2923829954 လေးကိုဆက်သွယ်နိုင်ပါတယ်ရှင်။ VOA ရဲ့အင်္ဂါနေ့ညနေခင်းစီစဉ်တွေနားဆင်နေကြရတာပါ။အခုတော့တကြံပွဲဆင်နွှဲဖို့ပြင်ဆင်နေကြတဲ့ရန်ကုန်တကြံအကျိုးမြင်ကွင်းကိုကြည့်ကြရအောင်ပါရှင်။မြမရိုရာနှစ်တစ်ကူအတာတကြံနီကလာရာနဲ့အမျှအခုဆိုရင်မြမနိုင်ငံအနှံ့တကြံရဲ့အငွေ့အသက်တွေကိုတည်တည်တသာတွေ့မြင်နေရပါပြီ။ရန်ကုန်မြို့မှာဆိုရင်လည်းတကြံပွဲဆင်နွှဲဖို့အတွက်ထူးထူးခြားခြားပြင်ဆင်သူတွေလည်းရှိနေကြပါတယ်။ရန်ကုန်တကြံအတွက်ပြင်ဆင်နေကြတဲ့အခြေအနေတွေကိုတော့ VOA သတင်းတောက်မေခါကပေးပို့ထားပါတယ်ရှင်
။တကြံပွဲတော်နီကလာရာနဲ့အမျှတစ်နှစ်နဲ့တစ်နှစ်ပြင်ဆင်မှုတွေကမတူကွဲပြားအောင်ထူးထူးခြားခြားပြင်ဆင်မှုတွေရှိနေရပါ။ရန်ကုန်မြို့မှာတကြံမန်တက်တွေကိုအရင်နှစ်တွေကထပ်တိုးမြင့်ခွင့်ပြုထားပြီးဒီနှစ်မှာအရင်နှစ်ကထပ်ပိုစီကောင်းအောင်လုပ်ဖို့အားခဲထားကြတာပါ။ဒီနှစ်မှာတော့အသင်းဖွဲ့ကိုကူစားပြုတဲ့မန်တက်တွေရှိလာသလိုဒီအသင်းဖွဲ့လိုက်ဖျော်ဖြေမှုတွေလည်းပေါ်ထွက်လာဖို့ရှိပါတယ်။မြန်မာနိုင်ငံသင်္ဘောသားအသင်းရဲ့ပထမဆုံးလုပ်တဲ့မန်တက်ကတော့စမ်းကြောင်းဘားကရလမ်းပေါ်မှာရှိနေမှာပါ။လူငယ်ပီပီဒီနှစ်မှာမန်တက်ထိုးပစ်တာကအလုတ်ကြောင့်လွဲချော်နေရတဲ့တင်မောသားလူငယ်တွေအနေနဲ့ဒီနှစ်တကြံစုံစည်းချိန်လေးမှာအမှတ်တရဖြစ်အောင်လို့ငွေကြေးစိုက်ထုတ်ပြီးအခုလိုမန်တက်လုတ်ကင်ပစ်တာဖြစ်တယ်လို့မန်တက်ကိုဦးစီးလှုပ်ဆောင်နေတဲ့ကိုဇော်မင်းထွန်းကဆိုပါတယ်။မန်တက်ဆောက်လုပ်တာမှာ ကျုံ တွေ့ ရတဲ့ အခက်အခဲ တွေ နဲ့ ပတ်သက်လို့ ကိုကျော် မင်း ထုံး ရင် ဖွင့် လာတာ ကတော့
အခု ခက်ခဲ တာ တော့ စမ်းကြောင်း က CB ဟိုဟာ နည်းနည်း နဲ တယ် နဲ တဲ့ ခါ ကျတော့ ကျွန်တော် တို့ ဒီ မှာ ရေ နှစ် က လုပ် ခဲ့ တဲ့ ဟာ မှာ ဝီစီ တွေ နေ တူး ခဲ့ တယ် အဲ့ဒီ ဟာ ကိုပဲ ကျွန်တော် တို့ ပြန် ဖော် ရမယ် ပြန် တူး ရမယ် ဒီ မျိုး လေး လုပ်ငန်း ပိုင်း ဆိုင်ရာ ခက်ခဲ ပဲ ရှိ ပါတယ် ဟိုဟာ အားပေး ကူညီမှု က တော့ ဖြစ် ဝါ ကျွန်တော် တို့ ကြုံ ရ ပါတယ် ခင်ဗျာ
ပြီးခဲ့တဲ့ နှစ် က တကြံ မန်တက် ခွင့်ပြု ခဲ့တာ 16 ခု ပဲ ရှိ ခဲ့ ပြီး ဒီ နှစ် မှာ တော့ မန်တက် တွေ ကို တိုးမြှင့် ခွင့်ပြု ထား ခဲ့ ပါတယ် အခုလို မန်တက် တွေ တိုးမြှင့် ခွင့်ပြု ပေးလို့ ဒီနှစ် ရန်ကုန် တကြံ ပုံမို့ စီကားလာမယ် လို့ မျှော်လင့် နေကြသလို အရင် နှစ် က ထပ် ပို့ပြီး လုံခြုံရေး တိုးမြှင့် ချထားသွားဖို့ လဲ စီစဉ် ထားတယ် လို့ ရန်ကုန် တိုင်း အစိုးရ ဘက်က ဆိုထားပါတယ် အရင် က တကြံ မန်တက် တွေ ကို စီပွားပြည့် စောက်လုပ် ခွင့်ပြု ရာ က နေ NLD အရသာ အစိုးရ တက်လာ ပြီး နောက် ပိုင်း မှာ စီပွားပြည့် တကြံ မန်တက် တွေ ကို စောက်လုပ် ခွင့် short ချလိုက် သလို စီပွားပြည့် မန်တက် တွေ short ချပြီး နောက် ပိုင်း မှာ လဲ ရန်ကုန် တိုင်း အစိုးရ ကြီးမှု ကွက်ခဲ့တဲ့ လမ်းလျှောက် တကြံ ပွဲတော် တွေ ကို လည်း စီစဉ် ဆောင်ရွက် လာတာ တွေ ရှိ ခဲ့ပါတယ် ဒီနှစ် ရန်ကုန် တကြံ မှာ တော့ ခရိုင်း နှစ် တွေ နဲ့ မတူ လမ်းလျှောက် တကြံ ကို တချိန် က စီပွားပြည့် မန်တက် တွေ နေရာ ယူ ခဲ့တဲ့ အင်အား လမ်း ပေါ် မှာ ကျင်ပ သွားဖို့ ရှိ ပါတယ် ကံမောင်မော်နဲ့ ကံမောင် အနီး တို့ မှာ လည်း တကြံ အပြင် အစင် တွေ ကို လှုပ်ဆောင် သွားဖို့ ရှိ တယ် လို့ လမ်းလျှောက် တကြံ စီစဉ် ကျင်း ပါတဲ့ အင်အား လမ်းလျှောက် တကြံ ကော်မတီ ဝင် စီကံ ထိန်းသိမ်းရေးမှု ကို ချမ်းမြေ သူ က ဆိုပါ တယ် ဒီနှစ် လမ်းလျှောက် တကြံ ဟာ အတော် လေး စီကား လိုက် မယ် လို့ သူ က တော့ မျှော်လင့် နေ ပါတယ်
ဒေဂုံ မြို့ မှာ လည်း မန်တက် တော်တော် များ များ ပြန် ခွင့်ပြု ထား ပါ နော် အဲ့ တော့ တော်တော် များ များ လည်း ခီး မသွား ပဲ နဲ့ ဒီ ကျွန်တော် တို့ တကြံ ရန်ကုန် မှာ ပဲ နေ ကြ မယ် လူ များ ရန်ကုန် တကြံ မှာ ပဲ နေ ကြ မယ် လူ များ တယ် ပေါ့ ပြီး အင်အား လမ်း မှာ လည်း အရန် စီ နေ မှာ ဆို တော့ ဒီနှစ် တကြံ က တော့ 6 ကက်ဖို့ 6 ကက်ကက် တော့ ရှိ မှာ မဟုတ် တော့ ဗျာ အရန် ပျော် စရာ ကောင်း မှာ ပါ လို့ ဟုတ်
လမ်းလျှောက် တကြံ မှာ လုံခြုံ ရေး ပိုင်း အနေနဲ့ တင်းတင်း ကြပ်ကြပ် လှုပ်ဆောင် သွား ဖို့ လည်း စီစဉ် ထား တယ် လို့ သူ က ဆို ပါတယ် ဒီနှစ် အင်အား လမ်းလျှောက် တကြံ မှာ ပုဂ္ဂလိက လုံခြုံ ရေး ဝန်ထမ်း အင်အား အယောက် 400 နီးပါး ကို လုံခြုံ ရေး တာဝန် ယူ ဖို့ ပြင်ဆင် ထား တယ် လို့ ကို ချမ်းမြေ သူ က ဆို ပါတယ် လမ်းလျှောက် တကြံ မှာ အရက် သေးစား မူရစ် ရန်ကား မှု တွေ မရှိ အောင် ထိန်းသိမ်း သွား ဖို့ ရှိ ပြီး အရက် သေးစား မူရစ် ရန်ကား သူ တွေ ကို လမ်းလျှောက် တကြံ area zone တွင် ဝင်ခွင့် ပြု မှာ မဟုတ် ဘူး လို့ သူ က ဆို ပါတယ် ရန်ကုန် မြို့ အပြင် အခြား မြို့ တွေ မှာ လည်း မြမ ရိုးရာ တကြံ ပွဲ တော် ကျင်း ပဖို့ ပြင်ဆင် နေ ကြတာ ပါ ရန်ကုန် တကြံ ကို လဲပတ် ဖို့ ပြင်ဆင် နေ တဲ့ ကို ငင်း ချမ်း အောင် က တော့ ဒီနေ့ တကြံ နဲ့ ပတ်သက်လို့ သူရင် ခုံ တန် ကို အခု လို့ ပြော သွားတာ ပါ
ကျွန်တော် တို့ ဒီ အခု လမ်းလျှောက် တကြံ တွေ ရော အခု လို့ မျိုး ခုနက ပြော ဆို commercial mandate တွေ ရော အဲ့ဒီ တော့ ကို ကျွန်တော် တို့ က နေ ပြီးတော့ သွား ပြီးတော့ ရေ ကစား ဖို့ တော့ ကို အခု တည်း က နေ ပြီးတော့ ကျွန်တော် တို့ ကြိုတင် ပြီးတော့ ရင် ခုံ နေ ပါတယ် ခင်ဗျ
2018 ခုနှစ် မှာ မန်လေး မြို့ မှာ စတင် ခဲ့တဲ့ လမ်းလျှောက် တကြံ ဟာ ဆိုရင် လေ အခု ဆို အခြား တိုင်း ဒေသ နဲ့ ပြည်နယ် တွေ မှာ ပါ စတင် ကျင်း ပလဲ ရှိ နေ ပါတယ် ဒီနေ့ တကြံ မှာ တော့ ပြည် ပသိမ် စတဲ့ မြို့ ကြီး တွေ မှာ ပါ ပထမ ဆုံး အကြိမ် လမ်းလျှောက် တကြံ ပွဲ တော် ကို စီကား တိုက် မြိုက် စွာ ကျင်း ပဖို့ စီစဉ် ထား ပါတယ် ရှင်
မိခ ပြော ပြ သွား တဲ့ တကြံ မြင် ခွင့် ဖြစ် ပါတယ် ရှင် သတင်း လွှာ တွေ ဒီ မှာ ပဲ ရန်နာ ပြီးတော့ VOA သောတာ ရှင် တွေ အတွက် အခု တကြံ တေးလက်ဆောင် တစ်ပုဒ် ကို ထုတ်လွှင့် ပေး ပါတော့မယ် ဒီ ညနေ မှာ တော့ အဆိုတော် ဖြိုးပြေဆုံ ရဲ့ ချစ်စရာ ကောင်း တဲ့ ရိုးရာ တလေး ဆို တဲ့ တခြင်း ကို ရွေးချယ် ထား ပါတယ် နားဆင် ကြ ရအောင် ပါ ရှင်
2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부2부 Tinu jare, tinja tinja. me shalom ne ne mengle ye dime so ka ba kwe kanwe sa la che ti chwe de tupo tupo che da cha lai sai ma myu lo na ne se ya pi po to ye yo ya se cha ka la re ne po
ပြုတ်ပြေဆောင်ရဲ့ချစ်စရာကောင်းတဲ့ရိုးရတလိဆိုတဲ့တကြံတေးနားဆင်ခဲ့ကြရတာပါရှင်။ကျမတို့ VOA ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့ရတဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။စာတိုက်ကနေဆက်သွယ်လို့ရရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တတအမှတ်89ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုအစီအစဉ်တွေမှာဆိုရင်အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလံဆွေးနွေးကန်အစီအစဉ်တွေနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ25 32 51နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေပြီးတော့ဖန်ယူနားဆင်နိုင်ကြပါတယ်ရှင်။ VOA အမေရိကန်တန်ရဲ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်။အခုအင်္ဂါနေ့ညနေခင်းထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။အမေရိကန်ပြည်တော်စုရှိနေကျော်ဝီလျံဘာဟာအောက်လွတ်တော်ပြည်သူ့ငွေစင်းကော်မတီမှမေးမြန်းချက်တွေကိုဒီကနေ့ပြသဖို့ရှိပြီး2016သမရယူကော့ပွဲမှာရုရှားဝင်နောက်ခဲ့တဲ့ပေါ်အတူဆုံစစ်ဆေးရေးမှုရောဘတ်မူလာရဲ့အစီအကံစမ်းနဲ့ပတ်သက်တဲ့မေးခွန်းတွေမိတာကိုလည်းကြုံရနိုင်ခြင်းရှိတယ်လို့ခန့်မှန်းထားကြပါတယ်။ဒီအကြောင်းအရာရဲ့ရည်ရွယ်ချက်ကမစ္စတာမူလာရဲ့အစီအကံစမ်းနဲ့မဆိုင်ပဲမစ္စတာဘာရဲ့ကြိုတင်ထုတ်ပြန်ချက်ထဲမှာလည်းအစီအကံစမ်းနဲ့ပတ်သက်လို့ဖော်ပြထားတာမပါပါဘူး။ Israel နိုင်ငံမှာဒီကနေ့လွှတ်တော်ယူကော့ပွဲအတွက်မဲဆန္ဒရှင်တွေမဲပေးနေကြပါပြီ။ဒီယူကော့ပွဲမှာအဓိကရှင်ပြိုင်နေကြရတာကတော့လက်ရှိဝန်ကြီးချုပ်ဘန်ဂျမင်နီတန်ညာဟုဦးဆောင်တဲ့ပါတီနဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းဘန်နီဂန့်စ်ဦးဆောင်တဲ့ပါတီတို့ဖြစ်ပါတယ်။မဲပေးပွဲမတိုင်ခင်ကောက်ယူတဲ့လူလူစစ်တမ်းတွေမှာတော့မစ္စတာနီတန်ညာဟုရဲ့လီကွတ်ပါတီနဲ့မစ္စတာဂန့်စ်ရဲ့ Blue and White ပါတီတို့ဟာလွှတ်တော်အမှတ်120ရှိတဲ့ကနက်ဆက် Israel လွှတ်တော်မှာတူညီတဲ့အမှတ်အရေးတွေရတာကိုပြထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားနေဆက်မြင်းတစ်ချောက်လှူရှားနေတဲ့အကြမ်းဖက်သမားတွေနဲ့အကြမ်းဖက်အုပ်စုတွေကိုမြန်မာနိုင်ငံကအမြင့်ပြတ်တုတ်တင်ရှင်းလင်းသွားမယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလည်းဘယ်လိုအကြမ်းဖက်အုပ်စုမျိုးကိုမဆိုတခြားဘယ်နိုင်ငံကိုမဆိုစန့်ကျင်တိုက်ခိုက်ဖို့အတွက်သူတို့နေမျိုးကိုအသုံးချခွင့်ပြုမှာမဟုတ်ဘူးလို့ပြောပါတယ်။ဧပြီလ10ရက်နေ့ကနေပြီးတော့မှကျင်းပတဲ့နိုင်ငံငယ်နေကြားဆုံးတပ်ဖွဲ့တွေကြားအစိမ့်ရရှိကြီးတွေစီဝေးပြီးဒီကနေ့ရက်စွဲနဲ့ပူတွဲသတင်းထုတ်ပြန်ချက်ထဲမှာအဲ့လိုဖော်ပြထားတာပါ။ဘင်္ဂလားဒေ့ရှ်လက်ရဇွန်ဝါဒီလက်နက်ကင်ရာနဲ့ချီပြီးတော့ဒီကနေ့လက်နက်ချဖို့ရှိပါတယ်။ဒါဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာ1998နောက်ပိုင်းအကြီးအကျယ်ဆုံးလက်နက်ချပွဲဖြစ်ပါလိမ့်မယ်။စစ်သွေးကြွအယောက်600ကျော်လက်နက်ချမယ်လို့တာဝန်ရှိသူတွေကပြောထားပါတယ
်။အင်္ဂါနေ့ညနေခင်းထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရေမှုကကိုစော်ဝင်းလှိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဝက်နာရောဘတ်ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ည9:00နာရီတခါထပ်ပြီးတော့လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VO သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VO ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.